တပတ်အတွင်းတဖြည်းဖြည်းတက်လာနေတဲ့ဆက်သုံးစီ update 95ရဲ့စိုင်းဈေးနှုန်းကတော့အခုတောက်ကြနေမှာတက်လီတာကို2900ကျပ်ဖြစ်လာကြောင်းနဲ့အခုရန်ကုန်မှာ update စီတွေကိုလိုသလောက်ဝယ်ယူလို့မရဘဲနဲ့အချိန်ကြာကြာတန်းစီနေရတဲ့အခြေအနေရန်ကုန်နဲ့မန္တလေးကခရီးသည်ပို့ဆောင်ရေးလုပ်ငန်းတွေကပျော်ပါတယ်ဒီအကြောင်းပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုရန်နိုင်ပြောပြပေးပါမယ
်မတ်လ15ရက်နေ့ကစပြီးတော့တရက်ခု50လောက်တက်လာတဲ့ဓာတ်ဆီဈေးနှုန်းဟာမတ်လ22ရက်နေ့မှာတလီတာကို7,000နီးပါးရောက်လာပါတယ်စီပြက်လက်တာမျိုးမဟုတ်ပဲလုပ်ငန်းရှင်တွေကအရင်လိုပဲဈေးကစားတယ်လို့ယူဆကြောင်းအငားရဲ့တက္ကစီလုပ်ငန်းရှင်တဦးက VOE ကိုပြောပါတယ
်ဒီလိုဘက်ကဒီလိုဘက်ကစီရအောင်ရှိတာဘူးသူကအချမမစားဘူးသူကအစီအစဉ်ပြက်ကြတယ်သူကစိတ်နေတော့စီရ60လောက်ဆက်65လောက်ဆက်တယ်ပေါ့တော့သူကစိတ်ရောင်းကြတာလေအဲဆိုစာရင်းအားလက်ကျန်စီကိုစီရတက်နေမိအောင်ဒီဆက်ဆောက်နေတာပေါ့ဒီရောင်းမှတန်းစီနေပြီးတော့စီရ3,900 2,900အဲ့လို
ရန်ကုန်မှာစီလိုက်ဝယ်လို့မရတာနေ့ရက်လောက်ရှိပြီလို့တချို့ကပြောပါတယ်အရေးပေါ်အသုံးလိုတဲ့လူနာတင်ရင်တွေလုပ်ငန်းအတွက်အသုံးလိုတဲ့သူတွေလည်းဒီအပိုင်းထဲမှာဒုက္ခရောက်ရကြောင်းရန်ကုန်ကလူမှုကွန်ရက်အဖွဲ့တစ်ခုက VOE ကိုပြောပါတယ်
ဒါတမျိုးလုံးနည်းနည်းပဲကျွန်တော်တို့ကဒီမှာတော့ဒီမှာအနုမဏိမှာစီတဲ့အတိုင်းပတ်ရတယ်နေ့ရက်ဆိုဘောက်ကကျွန်တော်တို့အကဲကဒီဘောက်ကကြီးစီတဲ့အတိုင်းမှာ5,000ဝယ်တဲ့လူကအဲ့ဒီငါယူ9,000ဝယ်တဲ့လူကဘာမှလုပ်လို့မရဘူးအကွာတော့မြေချင်းကူကြီးကစားတယ်ဆိုလို့
ရခိုင်စကိုင်းကချင်စားတဲ့ဒေသတွေမှာစီဝယ်ယူဖို့ခက်ခဲနေတာပါနေပါတယ်မှာတော့ပြင်ပဆိုင်ဒီမှာပဲစီကိုဝယ်ထည့်နေရပြီးတလီတာကိုကျပ်4,000လောက်ဖြစ်နေကြောင်းပသိမ်မျိုးကအငားရင်မောင်းတူကပြောပါတယ
်ဒီမှာဟိုသားကြီးအဲ့ဆန်လိုက်နေရစီကျက်နေတာကျွန်တော်ဈေးအစားငါးရတာရစာကြီးကမနေ့3,000နီးပါးပဲဒီမှာရောင်းလာတော့4,000တော့ချောက်ဆိုပုံမှန်ရကျွန်တော်ဒီတော့ကျွန်တော်အပြင်မှာကြောက်ဝယ်လာကြောက်ဈေးရရှိရကြ
စက်သုံးစီကြီးကြပ်ရေးကော်မတီကတော့ဒီနေ့ရန်ကုန်ဓာတ်ဆီဈေးနှုန်းကိုတလီတာကို2900ကျပ်သတ်မှတ်ထားပြီးတော့ရှမ်းပြည်နယ်ကျိုင်းတုံမြို့ရဲ့ဈေးနှုန်းကိုတော့ကျပ်3250အမြင့်ဆုံးသတ်မှတ်ထားပါတယ်။ပြည်တွင်းမှာရွှေဈေးနဲ့အမေရိကန်ဒေါ်လာဈေးလည်းတရိပ်ရိပ်တက်လာပါတယ်။ရန်ကုန်ရွှေလုံငန်းရှင်အသင်းမှာအကယ်ဒမီအခောက်ရွှေတစ်ကျပ်သားကို38,940,300ကျပ်လို့ဒီနေ့သတ်မှတ်ထားပေမဲ့ပြင်ပမှာတော့ရွှေတစ်ကျပ်သားကိုကျပ်43,000ဝန်းကျင်ရှိနေပါတယ်။အမေရိကန်ဒေါ်လာကတော့ဒေါ်လာကိုကျပ်3,900ဝန်းကျင်မှာအယောင်းဝယ်လုပ်နေကြတာဖြစ်ပါတယ်ခင်ဗျာ